တရုတ်နိုင်ငံနဲ့ဟောင်ကောင်ကအမေရိကန်နိုင်ငံနဲ့ပို့တဲ့ပါဆယ်ချုပ်တွေကိုအင်္ဂါနေ့ကစပြီးတော့ယာယီရပ်ဆိုင်းထားလိုက်တယ်လို့အမေရိကန်အစိုးရစာတိုက်ဝန်ဆောင်မှုလုပ်ငန်း USPS ကပြောလိုက်ပါတယ်တရုတ်သွင်းကုန်တွေအပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်က10ရာခိုင်နှုန်းအခွန်ဒိုးကောက်အပြီးအခုလိုပြင်ပလိုက်တာပါအဲ့ဒီအတွက်လည်းအမေရိကန်စားသုံးသူတွေအတွက်တရုတ်နိုင်ငံမှာထုတ်လုပ်တဲ့ကုန်ပစ္စည်းဈေးတွေတက်သွားနိုင်တာပါသွင်းကုန်ခွန်25ရာခိုင်နှုန်းဒိုးကောက်ခံရမယ်ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကတော့အမေရိကန်နဲ့ညှိနှိုင်းပြီးတော့သွင်းကုန်ခွန်ဒိုးကောက်မဲ့ကိစ္စကိုတလတာဆိုင်ငံ့ထားပါတယ်အခုလိုအမေရိကန်စားတိုက်ကပြင်ပမှုကြောင့်တရုတ်အွန်လိုင်းဈေးရောင်းတဲ့ကုမ္ပဏီတွေဖြစ်တဲ့တက်မူးနဲ့ရှိန်းShine လို့ကုမ္ပဏီတွေကိုထိခိုက်နိုင်ပြီးတော့ဒီကုမ္ပဏီတွေဟာအခုနောက်ပိုင်းနှစ်ပိုင်းအတွဲတရုတ်နိုင်ငံကဈေးသက်သာတဲ့အဝတ်အစားတွေနဲ့ပစ္စည်းတွေကိုအမေရိကန်စားသုံးသူတွေစီကိုတိုက်ရိုက်ရောင်းချနေတာပါဒီကုမ္ပဏီတွေဟာဒေါ်လာ800အောက်တန်ဖိုးရှိတဲ့ပစ္စည်းတွေကိုအခွန်ကင်းလွတ်ခွင့်ပေးထားတဲ့စည်းကမ်းကိုအသုံးပြုပြီးတော့ကုန်ကျစရိတ်သက်သာအောင်ပစ္စည်းတွေကိုတရုတ်နိုင်ငံကနေအမေရိကန်စားတိုက်ဝန်ဆောင်မှုကိုတုံးပြီးတော့စားသုံးသူတွေထံတိုက်ရိုက်ပို့နေတာပါရှင်